2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့မူကြမ်းမှာပုံမှန်436ပုံမှန်59ဂါကြီးစာလုံးနဲ့ပုံမှန်261စတဲ့ပုံမှန်ပေါင်း34ခုကိုပြင်ဆင်ထားတာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတော်သမ္မတမဖြစ်အောင်တားဆီးထားတယ်လို့ဝေဖန်ခံနေရတဲ့နိုင်ငံတော်သမ္မတရည်ချင်းသတ်မှတ်ချက်ပုံမှန်59စာလုံးကိုအနည်းငယ်သာပြင်ဆင်ထားပါတယ်။မူလပြဋ္ဌာန်းချက်မှပါတဲ့အချက်ထဲကသမ္မတအဖြစ်ရွေးချယ်ခံမဲ့သူရဲ့ချွေးမနဲ့သမတ်ဟာနိုင်ငံသားသားမဖြစ်စေရဆိုတာကိုပဲဖြေလျှော့ပေးထားတာဖြစ်ပါတယ်။သာသမီသာနိုင်ငံသားသားဖြစ်မဲ့ဆိုရင်အခုပြင်ဆင်ထားတဲ့ပုံမှန်အရဒေါ်အောင်ဆန်းစုကြည်သမ္မတမဖြစ်နိုင်ပါဘူး။59စာလုံးဟာလူတဦးတယောက်အတွက်ရည်ရွယ်ပြီးရေးထားတာဖြစ်တဲ့အတွက်ဒီတိုင်းထားမဲ့ဆိုရင်လာမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ NLD ပါတီပသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကအခုလိုပြောပါတယ်။
ဘယ်ပွဲကြီးပုံအခြေခံဥပဒေကြီးကြီးကမ္ဘာနိုင်ငံအပြည့်ရဲ့ပွဲကြီးပုံအခြေခံဥပဒေပါ50ပုံစာလုံးကိုပြတ်ထန်းခြင်းနဲ့လုံးဝမရှိဘူးလူတဦးတယောက်ကိုရည်ရွယ်ပြီးအစတွေကရေးထားတာဖြစ်တော့အဲ့တော့ဒီလိုဟာမျိုးနဲ့သတ်မှတ်ပြီးတော့ရွေးကောက်ပွဲကိုလုပ်မယ်ဆိုရင်အဲ့ဒီရွေးကောက်ပွဲကမူလကလေးကလွတ်လပ်တဲ့တရားမျှတတဲ့အသင်းနဲ့ရွေးကောက်ပွဲမဟုတ်ဘူ
းပုံမှန်436ဟာဖွဲ့စည်းပုံပြင်ဆင်မှုအဟံအတားဖြစ်နေတဲ့တကားပေါက်လို့ပြောကြပါတယ်အရင်ကပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကသဘောတူမှဖွဲ့စည်းပုံပါပုံမှန်တွေကိုပြင်ဆင်နိုင်မယ်လို့ပြဋ္ဌာန်းထားရကနေအခု80ရာခိုင်နှုန်းထက်မနည်းရလို့ပြင်ဆင်ထားပါတယ်ဖွဲ့စည်းပုံပြင်မှုအဓိကပုံမှန်ဖြစ်တဲ့436ကကြီးကိုဖြေလျှော့ပေးခဲ့တာဟာပြင်မှုလွယ်လာပေမဲ့59စာလုံးကိုပြန်သုံးသပ်ဖို့လိုတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကြားကောင်းပါတီမြို့သားလွတ်တော်ကိုယ်စားလှယ်ဦးဆိုင်တပ်စင်ကအခုလိုပြောပါရယ
်ဖြေလျှော့မှုတွေတော့ရှိလာပြီပေါ့ဥပမာ436ဆိုလို့ရှိရင်တော့ဒီလွတ်တော်တက်ခွင့်ရှိတဲ့လွတ်တော်ကိုယ်စားလှယ်တွေကနေ90ရာခိုင်နှုန်းမလျော့တဲ့အနေအထားနဲ့သူကပြင်ဆင်နိုင်ခွင့်ကိုပြင်ဆင်ထားတယ်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့ကိုယ်စားလှယ်တွေအားလုံးရဲ့ဆွေးနွေးချက်တွေဘယ်လိုပြန်ထွက်လာမလဲတော့မသိဘူးအခုခြေကောင်းဥတွေကိုပြင်မယ်ဆိုလို့ရှိရင်ပြင်လို့လွယ်လာတဲ့အနေအထားတော့ရောက်လာနောက်တစ်ခါ59စာလုံးနဲ့ပတ်သက်ပြီးတော့ပြင်ဆင်ချက်အချို့လေးကိုတွေ့ရပါတယ်။ဒါမဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးတော့သုံးသပ်ဖို့တော့လိုမယ်လို့တော့မြင်တယ်
။ပြင်ဆင်ဖြေလျှော့မှုတွေရှိခဲ့ပေမဲ့လူတိုင်းအကြိုက်တော့မဖြစ်ခဲ့ဘူးလို့မျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မို့ကအခုလိုပြောပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့နေရာမှာပြင်ဆင်လို့မရလောက်အောင်ဖြစ်နေတဲ့အရင်ကဖွဲ့စည်းချက်ကိုအခုတို့တင်လာရဂိုင်နှုံးအနေနဲ့နည်းနည်းပဲကွဲတယ်ဒါလက်ခံနိုင်စရာအားလုံးလက်ခံနိုင်တဲ့အစ်စ်ရှိတယ်59စာလုံးပြင်တဲ့ကိစ္စကအခုသူတို့တင်လာတဲ့ခါကျတော့လင်းယောက်ျားသားသမီးပါတယ်နိုင်ငံသားဖြစ်တာတော့နိုင်ငံသားအကျိုးချက်ခံစား권ရှိတာဆိုအဲ့ဒါဆိုမရတဲ့အပိုင်းပါလေသမတ်တို့ချွေးမာတို့ဖြုတ်လိုက်တယ်ဆိုတော့ဒီ59စာလုံးကိုပြင်ဖြစ်တဲ့သဘောရှိတယ်ဒါပေမဲ့လူတိုင်းအကြိုက်တော့မဟုတ်ဘူ
းဘိုးအစိုးရနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရကြားမှာပြည်နယ်ဝန်ကြီးချုပ်ကိုတမရကတိုက်ရိုက်ခံတာမဟုတ်တော့ဘဲလွတ်တော်ကိုယ်စားလှယ်တဲကရွေးချယ်ရမယ်လို့ကြားထမ်းလိုက်ပါတယ်အနာခွင့်မှုတွေပါဝင်တဲ့အတွက်ကျေနပ်တယ်လို့ပုံနှချုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကအခုလိုပြောပါတယ်
အနာချုပ်ကံမှုတွေရှော့ချပေးပြီးတော့အခွန်အခောက်တွေကိုကိုယ့်ရဲ့တိုင်းရင်းဒေသကြီးတွေနဲ့ပြည်နယ်ဖွံ့ဖြိုးဖို့အတွက်တော်တော်ကြီးကိုခွင့်ရပေးထားလားဥပမာသဘောတူကရေနံနဲ့သဘာဝတန်ငွေတွေကိုအချိုးကျကျွန်တော်တို့အခွန်အခောက်တွေနောက်တစ်ခုကဒီတိုင်းရင်းဒေသကြီးနဲ့ပြည်နယ်ဟိုအစိုးရတွေအနေနဲ့လိုအပ်တဲ့ကုန်သွယ်မှုတို့ဒီဘဝရဲ့ဆက်ဆံမှုတွေကိုနိုင်ငံခြားအဖွဲ့အစည်းတွေနဲ့တိုက်ရိုက်လုပ်နိုင်တယ်ဆိုတော့အချက်ကလေးကြီးဟာကျွန်တော်တို့တိုင်းရင်းသားတွေလူချင်းနဲ့ပါတဲ့အတွက်ကျွန်တော်အနေနဲ့ကတော့အကျိုးဆိုပါတယ
်အဲ့ဒီဥပဒေကြောင့်ကိုပြည်တော်စုလွတ်တော်ဥပဒေကြံပူးပေါင်းကော်မတီကစီစစ်သွားမှဖြစ်ပြီးတော့လွတ်တော်ရင်းဆွေးနွေးရအောင်မှဖြစ်ပါတယ်ခင်ဗျာ